အမေရိကန်နိုင်ငံသားဝင်ကြီးကတော့ G7 CY အင်အားကြီး9နိုင်ငံအနေနဲ့ Israel Hamas ဆပေါ်ပုံရက်တီချက်ထုတ်ပြန်လိုက်တယ်လို့ပြောလိုက်ပါတယ်။နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်နဲ့ CY အင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေကထိတ်တန့်သံတမန်တွေ Israel နဲ့ Hamas ဆပွဲပေါ်ရက်တီချက်သဘောထားတက်ကိုဒီနေ့မှပဲတင်ကြီးတင်ညွတ်ထဲထုတ်ပြန်လိုက်တာပါ။ Hamas ဆပေါ်ပြစ်တင်ရှုံချပြီး Israel ရဲ့ခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံခဲ့ကြတာကဂါဇာဒေသကရပ်သားတွေအတွက်အကူအညီတွေအများဆုံးပေးနိုင်အောင်ယာယီပြစ်ခတ်ရဆဲဖို့လဲတိုက်တွန်းခဲ့ကြတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဝန်ကြီးဘလင်ကန်အနေနဲ့ပြောသွားတာကတော့ပါလက်စတိုင်းရပ်သားတွေကိုကာကွယ်ဖို့လူသားချင်းစာနာမှုအကူအညီတွေပုံမှန်ပေးပို့မှုတွေအရှိန်မြင့်နိုင်ဖို့နဲ့အမေရိကန်တွေနဲ့တခြားနိုင်ငံသားတွေထွက်ခွာခွင့်ရဖို့တစ်စကံတွေလွတ်မြောက်ရေးရည်မှန်းချက်တွေအတွက်လူသားချင်းစာနာမှုနဲ့ယာယီပြစ်ခတ်ရဆဲရေးကအထောက်အကူဖြစ်စေလိမ့်မယ်လို့အားလုံးကသဘောတူထားကြကြောင်းဝန်ကြီးဘလင်ကန်ကဂျပန်နိုင်ငံတိုကျိုမြို့တော်မှာသတင်းတောက်တွေကိုပြောလိုက်တာပါ။နှစ်ရက်ကြာအထိ G7 CWP ထုတ်ပြန်ချက်မှာ Israel ပေါ် Hamas တိုက်ခိုက်မှုနဲ့ပတ်သက်လို့အပြင်းထန်ရှုတ်ချခဲ့ကြပြီးဝိုင်းရံပိတ်ဆို့ထားရတဲ့ Gaza ဒေသမှာ Palestine ရဲ့သားတွေကိုကူညီနေအောင်အရေးတကြီးဆောင်ရွက်ဖို့လိုအပ်နေတာကိုလည်းဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။